ဒီကနေ့နိုဝင်ဘာ20ရက်တလေးလုံးစစ်စင်ရေးဆေးအမြောင်းနေ့လွိုက်ကော်မြို့မှာနှစ်ဖက်တိုက်ပွဲတွေဆက်တိုက်ဖြစ်ပွားနေတယ်လို့မြို့ကန်တွေကရောကရင်နီတပ်ပေါင်းစုအဖွဲ့တွေကပါ VOA ကိုပြောပါတယ်တော်လှန်ရေးအင်အားစုတွေဘက်ကမြို့ကိုသိမ်းပိုက်နိုင်ဖို့ကြိုးစားနေတာဖြစ်ပြီးစစ်ကောင်စီဘက်ကလည်းလေရင်တွေအသုံးပြုပြင်းပြင်းထန်ထန်ဘုံကျဲတိုက်ခိုက်နေတာပါလွိုက်ကော်မှာစစ်ရှောင်အရေးကူညီပေးနေတဲ့တန်ဃာတော်တပါးကတော့ဒီကနေ့လွိုက်ကော်မျိုးကမိသက်ဦးစီးဌာနတဝိုက်မှာတိုက်ပွဲတွေဖြစ်ပွားနေပြီးမြေပြင်မှာလက်နက်ငယ်နဲ့ပစ်ခတ်တဲ့အတန်တွေထွက်တဲ့နေရာတိုင်းကိုစစ်ကောင်စီရဲ့စစ်လေရင်တွေချက်ချင်းဆိုသလိုလာရောက်ပြီးဘုံကျဲတိုက်ခိုက်နေတယ်လို့ပြောပါတယ်
ဟုတ်တော့အဲဒီကျွန်တော်ကြောင်းတော့ဖန်မိတော့ကောင်းတော့ပြင်းနေတာ။အော်မီမိုင်းဆာမာပြပြထပ်ပြေကောနေတိုင်းညတိုင်းမထက်တိုက်ပွဲဖြစ်နေကြည့်သူ့ဒီလီလိုင်းသူတို့ခဏမှပြပြထုအနေနဲ့အခုလည်းပြင်းနေတာတိုက်ပွဲတာတနက်ကနေကြားလာမယ်တိုက်လီရင်ချင်းချင်းပိတ်နေကြအောင်ဝေကုန်းလိုက်ကြည့်လိုက်တော့
စစ်ကောင်စီတပ်တွေစစ်မြေပြင်မှာကြာဆုံးနေတာမို့ဝေရင်ကနေပြင်းပြင်းထန်ထန်တိုက်ခိုက်နေတာဖြစ်ပြီးတလေးလုံးစစ်စင်ရေးဆဲမြောင်းနေဒီကနေ့ထိလေးချောင်းအုံပြူနေစဉ်တိုက်ခိုက်နေတယ်လို့မြို့ကန်တွေကပြောပါတယ်အခုလဲစစ်ကောင်စီဘက်ကလေးရင်ဒဇင်းမီဒဇင်းလာပြီးတော့ပစ်ခတ်တယ်လို့ကိုရိုင်းကျုံနေရတဲ့လွိုက်ကော်ဒေသခံတူဦးက VOA ကိုပြောပါတယ်
မနေ့ကတော့ညမပြတ်ဘူးပြီးတော့15မိနစ်ကြောင်မကြောက်ဘူးနည်းဒဇင်းပြန်ဒဇင်းလာဒဇင်းပြန်ဒဇင်းလာလို့ကလည်းမသိပါဘူးလေးရင်ကြီးတော့နေမဲ့ပဲကြည့်ခဲ့နေတာလေအောက်ချီနေရသူတို့မတက်နိုင်ဘူးမကြောက်မလို့သူကချီနေဖြစ်တဲ့အဲအနေနဲ့လင်းမဲ့တုံးပြနေတာသူတို့ကချစ်တက်လဲသူ့လူကတက်လာမှမလောက်တာသူကလင်းဝဲနေမှကျွန်တော်ချလိုက်တော့မှနော်
ကရင်နီမျိုးသားများကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာရဲစုကတလေးလုံးစစ်စီတိုက်ပွဲတွေနဲ့ပတ်သက်ပြီးအသေးစိတ်ပြောဆိုတာမရှိပေမဲ့ဒီကနေ့အထိလွိုက်ကော်မျိုးမှာတိုက်ပွဲဆက်ဖြစ်နေတဲ့အကြောင်းပြောပါတယ်တိုက်ပွဲတွေကြောင့်နေရစွန့်ခွာထွက်ပြေးရသူတောင်းနေချီရှိပြီးမျိုးကံအများစုကဘေးလွယကိုတင်းရှောင်နိုင်ပေမဲ့ရက်ွက်တချို့မှာတော့စစ်ကောင်စီကလမ်းကြောင်းတွေပိတ်ထားတာမို့ထွက်မရဘဲနဲ့တိုက်ပွဲကြားပိတ်မိပြီးတော့ကြံနေတဲ့သူတွေရှိတယ်လို့လည်းပြောပါရယ
်တိုက်ပွဲကတော့လိုက်ကွန်မြူတီမှာဆက်ပြီးတော့ဖြစ်နေတော့မှာပဲကျွန်တော်စစ်စင်ရင်ကတော့ဆက်လုပ်နေတော့မှာပေါ့နော်အဲ့တော့ခဏပြောသလိုမျိုးပဲလေရင်တွေလက်နဲ့ကြီးတွေကတော့အဆမတန်ပေါ့နော်ဘုံကျဲတိုက်ခိုက်တာတွေအများအားလုပ်နေတယ်ပေါ့နော်ဆိုတော့ပြည်သူတွေကတော့မြို့နယ်ပြည်သူတွေကတော့အများသောအားဖြင့်ရှောင်သွားပြီပေါ့နော်ဆိုတော့တချို့ပိတ်မိနေတဲ့ပြည်သူတွေတချို့လောက်ပဲကြံတယ်ပေါ့နော်စစ်ကောင်စီဘက်ကနေပိတ်ထားပြီးတော့ထွက်လို့မရတဲ့ရက်ွက်တချို့လောက်ပဲကြံတယ်ပေါ့နော်တော်တော်များများကတော့အကလုံးပြည်သူတွေကတော့ထွက်သွားပါပြီစစ်ကောင်စီကလည်းဒါအပြင်းထန်ဘုံမိကုံရန်ကုံဘုံကျဲတိုက်ခိုက်တာတွေလုပ်နေတယ
်ဒီကနေ့တိုက်ပွဲနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကညနေ3နာရီအထိတစုံတရာထုတ်ပြန်တာမရှိသေးပေမဲ့မနိကလွိုက်ကိုအနီးတစ်ဝိုက်မှာနှစ်ဖက်တိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကသတင်းထုတ်ပြန်ထားပါတယ်
။ကြားပြီနဲ့မှာတော့အိုင်ကောအနီးတစ်ဝိုက်မှာခိတွေ့တိုက်ပွဲဖြစ်ပွားခဲ့တာရှိပါတယ
်။အခုလွိုက်ကိုမြို့မှာဖြစ်ပွားနေတဲ့တလေးလုံးစစ်စီရင်ဟာအရင်ကတိုက်ပွဲတွေထဲပို့ပြီးတော့ပြင်းထန်ပြီးအရသာထိခိုက်သေးဆုံးမှုလည်းများလာနေပါတယ်။နိုဝင်ဘာ19ရက်မနေ့ပိုင်းလောက်ကတော့လွိုက်ကော်မြို့လေမှာရှိတဲ့ဥထရာယုံကျောင်းတိုင်မှာလက်နဲ့ကြီးကြီးဒါမှမဟုတ်ရှော့တိုက်ဒုံးလိုလူသေးစေနိုင်တဲ့လက်နဲ့ကြီးတစ်ခုကျောင်းဆောင်မှာကြာရောက်ပောက်ကွဲခဲ့တဲ့အတွက်ကိုရင်နှစ်ပါးတေဆုံးခဲ့ရတယ်လို့ဦးစင်းကပြောပါတယ
်ကိုရင်နှစ်ပါးနဲ့ခွေးတောင်နဲ့တောင်ကြီးအနောက်ဘက်အကာရအကုန်လုံးပြုတ်ထွက်သွားတာအဲဒီလက်နဲ့ကြားတဲ့ချိန်မှာကိုရင်ကခွေးနဲ့ဆော့ပြီးတော့မှတပားထိုင်ပြီးတပားဆော့နေအချိန်မှာသူတို့ရှိမှကြား
ကီနီလူခွင့်ရေးအဖွဲ့ကထုတ်ပြန်ထားတဲ့စီးရင်ရဆိုရင်တော့နိုဝင်ဘာ18ရက်နေ့ထိကီနီဒေသအတွင်းတလေးလုံးစစ်စင်ရေးနောက်ပိုင်းအရသာ90ထက်မနည်းထိခိုက်သေးဆုံးမှုရှိပါရဲ့ရှင်